ီပရောက်မြန်မာအတိုက်ခံရာစုတွေကိုဖမ်းဆီးပေးဖို့အာဏာသိမ်းစစ်ကောင်စီဘက်ကအင်တာပိုးအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်တွင်းနိုင်ငံရေးပဋိပက္ခတွေမှာဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးလို့အင်တာပိုးရဲ့ဒီကနေ့ထုတ်ပြန်ချက်ကိုကိုကားပြီးစင်ကာပူအခြေစိုက် Channel News Asia သတင်းမှာဖော်ပြထားပါတယ်NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရအပါအဝင်ကျန်းဖက်လုပ်ရက်တွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေလို့စစ်ကောင်စီဘက်ကဆွဆွဲထားသူတွေကိုနိုင်ငံတကာအဖွဲ့အစည်းအသီးသီးကဝိုင်းဝန်းတိုက်ခိုက်ပေးကြဖို့စစ်ကောင်စီနိုင်ငံရေးဌာနကဖေဖော်ဝါရီလ၈ရက်နေ့မှာတောင်းဆိုပြီး၂ရက်အကြာမှာစစ်ကောင်စီရဲ့တောင်းဆိုချက်ကိုညှဉ်းဆန်ခဲ့ကြောင်းအင်တာပိုးအဖွဲ့ကအခုလိုထုတ်ပြန်ခဲ့တာလို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်သိနိုင်ဖို့ CNA ဘက်ကအင်တာပိုးကိုဆက်သွယ်ခဲ့ပေမဲ့အမှုကိစ္စအသေးစိတ်ကိုထုတ်ဖော်ပြောဆိုလို့မရနိုင်ကြောင်းအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အင်တာပိုးအနေနဲ့ပြည်တွင်းနိုင်ငံရေးကိစ္စတွေဖြစ်တဲ့အတိုက်ခံအင်အားစုတွေအစိုးရဒါမှမဟုတ်စစ်အာဏာသိမ်းမှုကိုဆန့်ကျင်သူတွေကိုဖမ်းဆီးပေးဖို့တောင်းဆိုလာတာတွေကိုကူညီဆောင်ရွက်ပေးမှာမဟုတ်ဘူးလို့အကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။ဖေဖော်ဝါရီလ၈ရက်နေ့ကရန်ကုန်မြို့မှာလက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံသားတပ်မတွေကိုဖိတ်ခေါ်ပြောကြားတဲ့အခမ်းအနားမှာတော့ NUG, CRPH နဲ့ PDS အဖွဲ့တွေဟာအကြမ်းဖက်လို့ရတဲ့လှုပ်ဆောင်နေတဲ့အဖွဲ့တွေအဖြစ်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကဆွဆဲပြောကြားခဲ့ပါတယ်။အလားတူပဲ NUG, CRPH နဲ့ PDS အဖွဲ့တွေအပါအဝင်နိုင်ငံတကာအသံဝိုင်းကစစ်ကောင်စီဟာအကြမ်းဖက်လို့ရတဲ့ကိုကျူးလွန်နေတဲ့အဖွဲ့အဖြစ်တံပြန်ဆွဆဲထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကလေးကစစ်ကောင်စီရဲ့လက်ချက်ကြောင့်အသက်ဆုံးရှုံးခဲ့ရသူ1540ဦးရှိခဲ့ပြီးခဏချင်းဖြီးဖမ်းဆီးခံရသူဟာလည်း12059ဦးရှိသွားပြီလို့ AAPP နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်းကဖေဖော်ဝါရီလ၉ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။